Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ3ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ3249လှိုင်းလက်မီတာ190ပြန် VOA ရဲ့ Facebook YouTube ကပါရုပ်သံဖြစ်နဲ့တိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အထူးဆုံးရင်ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းထိတ်ဆုံးကနေပါဝင်နေပါတယ်မြန်မာနိုင်ငံမှာလူအများအပြားကိုတည်တံ့ချမှတ်တဲ့အပေါ်ကုလသမဂ္ဂကကောင်းကွက်ရှုံးကြပါတယ်ယူကရိန်းမှာရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုအနောက်တိုင်းကအသိမှတ်ပြုလို့ရှိရင်ဆွေးနွေးညှိနှိုင်းမယ်လို့သမ္မတပူတင်ကပြောဆိုပါတယ်။တောက်ကြနေကမ္ဘာဖလားပွဲမှာတော့ဘရာဇီးကိုကင်မရွန်ကနိုင်ပြီးပေါ်တူဂီကိုတောင်ကိုရီးယားကနိုင်လိုက်ပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ပြင်းပြင်းနေမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးတွေကြားရောက်လို့အရက်သားပြည်သူတွေတေဆုံးဒဏ်ရာရတာတွေရှိနေပါတယ်။
ကျန်တဲ့ဆေးမမဖြစ်တယ်လက်နက်ကြီးပေါ့နော်တခြားဖြစ်တယ်မိလန်လူလူဖြစ်တဲ့အခါမှာဒါတရမဟုတ်တရားဖြစ်သွားတဲ့ပုံစံမျိုးပေါ့လေ
တရင်တွေအပြီးမှာပဲနားဆင်ရဖို့ရှိပါတယ်ဒါအပြင်စကိုင်းတိုင်းကန့်ဘလူးဘက်မှာစစ်ရှောင်းတွေအခက်အခဲမျိုးစုံထပ်ပြီးတော့ကြုံနေရတဲ့အကြောင်းနဲ့ထိုင်းနိုင်ငံနယ်စပ်မှာတော့လူကုန်မှုခံရတဲ့မြန်မာတွေအဖမ်းဆီးခံရတဲ့အကြောင်းတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပြပါအောင်ခင်ဗျာ
ယူကရိန်းမှာရုရှားကသိမ်းပိုက်ထားတဲ့နယ်မြေတွေကိုရုရှားရဲ့နယ်မြေတွေအဖြစ်အနောက်တိုင်းနိုင်ငံတွေကအတိမတ်ပြုမယ်ဆိုရင်ယူကရိန်းကိစ္စအတွက်တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကတောက်ကြနေမှာပြောဆိုပါတယ်အမေရိကန်အစိုးရရဲ့သတိထားလှုပ်ဆောင်တဲ့တန်တမာရေးချဉ်းကပ်မှုတွေထွက်ပေါ်လာပြီးနောက်ရုရှားသမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါပြီးခဲ့တဲ့ကြာသပတေးနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအမ်ယူအမ်မက်ခရွန်တို့အင်ဂျီရောမှာတွေ့ဆုံပြီးနောက်သမ္မတဘိုင်ဒန်ကပြောဆိုခဲ့တဲ့အထက်မှာသမ္မတပူတင်အနေနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ဆန္ဒရှိမယ်ဆိုရင်သူ့အနေနဲ့တွေ့ဆုံစကားပြောဖို့ပြင်ဆင်နေတယ်လို့သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အဲဒီနောက်ရုရှားသမ္မတကအခုလိုတုံ့ပြန်လိုက်တာပါ။ရုရှားကဆွေးနွေးမယ်ဆိုပေမဲ့ရုရှားကသိမ်းပိုက်ထားတဲ့တောင်ပိုင်းခါဆန်ဒေသနဲ့နောက်ထပ်ဒေသ၃ခုကိုရုရှားရဲ့နယ်မြေဖြစ်အနောက်တိုင်းကအတိမတ်ပြုမှဆွေးနွေးမှာပါ။ကြတာပရင်းနေတုန်းကယူကရိန်းသမ္မတဇာလင်စကီကပြောဆိုရမှာတော့လွန်ခဲ့တဲ့32နှစ်ဒီဇင်ဘာလ1ရက်နေ့မှာစစ်မှန်တဲ့လူထုဆန္ဒခံယူပွဲကျင်းပခဲ့ပြီးယူကရိန်းရဲ့လွတ်လပ်ရေးနဲ့ယူကရိန်းရဲ့နယ်မြေတွေကိုပြည်သူတွေကတရားဝင်ထောက်ခံအတည်ပြုခဲ့ပြီးဖြစ်ပါတယ်။ဒါကိုကမ္ဘာကလည်းအတိအမှတ်ပြုထားပြီးဖြစ်ပါတယ်လို့သမ္မတဇာလင်စကီကပြောဆိုခဲ့ပါတယ
်။မစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ခံရတာလျှက်စစ်မီးတွေပြတ်တောက်နေတာတွေကိုကြုံတွေ့နေရတဲ့အခြေအနေတွေကြားကနေယူကရိန်းနိုင်ငံကီယက်မြို့တော်မှာကျောင်းသား2သိန်းနီးပါးဟာအွန်လိုင်းကဖြစ်ဖြစ်လူကိုယ်တိုင်တက်ရောက်သင်ကြားလို့ဖြစ်ဖြစ်ပညာကိုဆက်လက်သင်ကြားနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။လျှက်စစ်မီအလင်းရောင်မရှိတဲ့အတွက်တခါတလေမှာစာရေးဖို့အခက်အခဲရှိပါတယ်လို့မြို့တော်ရဲ့စင်ဂျေဘုံအနောက်ဖက်အရပ်မှာတခြားစာတင်သားတရာဇင်လောင်းနဲ့အတူအင်္ဂလိပ်စာကိုရှေ့ဆုံးတန်းကသင်ကြားနေတဲ့အသက်73နှစ်အရွယ်ယူရီလာကပြောပါတယ်။ကျွန်တော်တို့အနေနဲ့အခုကြံရှိနေသေးတဲ့သတင်းသုံးပတ်စာပညာသင်ကြားရေးကာလတို့အချိန်ကိုဆက်လက်ထိန်းထားဖို့လိုအပ်တယ်လို့ကီယက်မြို့တော်ဒုတိယအကြီးအကဲရဲ့အကြံပေးအရာရှိအိုလက်ဆေးကာပတ်စ်ကပြောပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်မှာဆိုရင်ပညာရေးဝန်ထမ်းအရေးအတွက်ဟာစစ်မဖြစ်မီကရဲ့85ရာခိုင်နှုန်းပဲကြံရှိတော့ပြီးကျောင်းသားအရေးအတွက်ဟာလည်းပဲတဝက်ကျော်60ရာခိုင်နှုန်းပဲရှိပါတော့တယ်။ကျန်တဲ့ကျောင်းသားတွေဟာတခြားလုံခြုံစိတ်ချရတဲ့နေရာတွေနဲ့နိုင်ငံရခြားကိုပြောင်းရွှေ့သွားကြပါတယ်ခင်ဗျာ
COVID-19 ကိုတုံ့ပြန်ဆောင်ရွက်ရမှာဒီနှစ်မှာလဲမဟာဗျူဟာတရက်မရှိတဲ့အတွက်နောက်ထပ် COVID မျိုးကွဲသစ်တွေပေါ်ထွက်နိုင်တဲ့အခြေအနေရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros ကတောက်ကြနေမှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ COVID ရောဂါအဆိုးအဝါဆုံးအခြေအနေမှာကူးစက်မှုကိုစောင့်ကြည့်ဖို့ကာကွယ်ဆေးထုတ်ဖို့ကိစ္စတွေကိုအသေးအချာထိန်းချုပ်လှုပ်ဆောင်နိုင်ခြင်းမရှိတဲ့အတွက်လူ6သန်းလောက်သေဆုံးခဲ့ရတယ်လို့ WHO အကြီးအကဲကပြောဆိုပါတယ်။
WHO estimates that at least 90% of the world's population now has
အခုကမှာတော့ယောဂကူးစက်ခံရတာကြောင့်ဖြစ်စေကာကွယ်ဆေးထိုးတာကြောင့်ဖြစ်စေကမ္ဘာလူဦးရေရဲ့90ရာခိုင်နှုန်းလောက်ဟာ SARS-CoV-2 ကိုဗစ်ယောဂပိုးကိုတစုံတရာခံနိုင်ရည်ရှိလာနေပြီလို့ကမ္ဘာကျန်းမာရေးဌာနတွေကပြောမှတ်ချက်ပြုထားတဲ့အကြောင်း WHO အကြီးအကဲတက်ထိုးကပြောဆိုသွားတာဖြစ်ပါတယ်ကိုဗစ်ယောဂနဲ့ပတ်သက်ပြီးအရေးပေါ်ကာလဟာလွန်မြောက်တော့မဲ့အခြေအနေကိုနှီးကပ်လာပါပြီဒါပေမဲ့လွန်မြောက်တဲ့အခြေအနေကိုတော့မရောက်သေးပါဘူးလို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။တရုတ်ပြည်မှာ COVID-19 ပြန်လည်ကူးစက်မှုတွေဖြစ်ပေါ်လာပြီးနောက် WHO အကြီးအကဲကအခုလိုမှချင်ပြပြောဆိုခဲ့တာပါ။တရုတ်ပြည်ကသူ့ရဲ့ COVID-19 ထိန်းချုပ်ရေးမဟာဗျူဟာကိုပြုပြင်လာတဲ့အတွက်အားတက်စရာအခြေအနေဖြစ်တယ်လို့လည်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းရဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးဌာနညွှန်ကြားရေးမှူး Mike Ryan ကပြောဆိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ရှိ Hasi Islami ပါတီယုံအနီးမှာတောက်ကြနေကတိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ပြီးလူနှစ်ဦးဒဏ်ရာရရှိသွားပါတယ်။အဲ့ဒီပါတီဟာအာဖဂန်ဝင်းကြီးချုပ်ဟောင်းဂေါ်လ်ဗူဒင်ဟက်မာတယာနဲ့ဆက်ဆက်နေတဲ့ပါတီဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာပါဝင်ခဲ့ကြသူတွေသေဆုံးကုန်ကြပြီးပါတီယုံအဆောင်တွေတော်တော်များများလိုက်ဒဏ်ရာရရှိခဲ့တယ်လို့ Hasi Islami Party ကလူသုံးဦးနဲ့တာလီဘန်အဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။ဒီတိုက်ခိုက်မှုရဲ့နောက်ွယ်ကဘယ်အဖွဲ့အစည်းဆိုတာရှင်းရှင်းလင်းလင်းမသိရသေးတယ်လို့ကဘူးရဲတပ်ဖွဲ့နဲ့အာဖဂန်ပြည်ထောင်စုဝန်ကြီးတို့ကလည်းချက်ချင်းမှချက်ပေးပြောဆိုဖို့မရှိသေးတဲ့အကြောင်းပြောပါတယ်။အဲဒီလိုတိုက်ခိုက်မှုဖြစ်စဉ်ဟာအာဖဂန်နစ္စတန်နိုင်ငံဆိုင်ရာပါကစ္စတန်တပ်အမတ်ကြီးကိုလှုပ်ကြံဖို့ကြိုးစားခဲ့တဲ့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကရှုံချခဲ့တဲ့နေ့နဲ့တနေ့တည်းဖြစ်ပါတယ်။အာဖဂန်အာဏာပိုင်တာလီဘန်အဖွဲ့ကတော့တစုံတရာမှချက်ပေးပြောဆိုတာမရှိသေးပါဘူးခင်ဗျာ။
ဒီ American Dam မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနေ့ဖြန် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကမ္ဘာပေါ်မှာဘာသာရေးလွတ်လပ်ခွင့်ထိုးပေါက်တဲ့အထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့အမိကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်ကြေညာရမှာမြန်မာနိုင်ငံလည်းထိတ်ဆုံးကပါဝင်နေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကထုတ်ပြန်ကြေညာရမှာမြန်မာတရုတ်ပြည်သူသမ္မတနိုင်ငံကျူဘာ၊အီရီထရီးရှား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ sorry အာရေဗီယာ၊နီကာရာဂါ၊ရုရှားစတဲ့နိုင်ငံတွေဟာဘာသာရေးလွတ်လပ်ခွင့်ထိုးပေါက်မှုအထူးစိုးရိမ်ရတဲ့နိုင်ငံတွေဖြစ်တယ်လို့ကြေညာပါတယ်။အစိုးရတွေကိုယ်တိုင်ဒါမှမဟုတ်အစိုးရမဟုတ်တဲ့အခြားအဖွဲ့အစည်းတွေကလူတူတယောက်ပေါ်သူတို့ရဲ့ကိုယ်ကွယ်ယုံကြည်မှုကြောင့်ချင်းချောင်းနောက်ဆက်တာတွေဖမ်းဆီးထောင်ချတာတွေနှင်းပန်းနှိပ်စက်တာတွေနဲ့တပ်ဖြတ်တာတွေထိကျူးလွန်တယ်လို့ဆိုပါတယ်ဒီလိုအခွင့်အရေးချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်ခံမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်တချို့နေရာတွေမှာကိုယ်ကွယ်ယုံကြည်မှုအပေါ်နိုင်ငံရေးအရာအမျက်ထုတ်တာတွေလည်းရှိပါတယ်ဒီလိုလှုပ်ဆောင်မှုတွေဟာအမုံတရားတွေကိုဖန်တီးပေးသလိုစီးပွားရေးအရာလုံခြုံမှုကိုလည်းချိန်ချောက်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုလည်းချိန်ချောက်ပါတယ်လို့ဆက်လက်ဖော်ပြထားပါတယ်။ဒါအပြင်အယ်ဂျီးရီးယား၊အာဖရိကဗဟိုပိုင်းနိုင်ငံ၊ကိုမိုရိုနဲ့ဗီယက်နမ်နိုင်ငံတွေကိုအထူးဆောင်ကြည့်ရမယ့်နိုင်ငံတွေအဖြစ်ဝန်ကြီးဘလင်ကင်ကကြေညာပါတယ်။အဲဒီနောက်မှာတော့အစ္စလာမစ်အစွန်းရောက်အဖွဲ့တွေဖြစ်တဲ့ El Shabaab ISIS Greater Sahara ISIS West Africa Taliban အပါအဝင်အာဖရိကမှာလှုပ်ရှားနေတဲ့ရုရှားခြေစားလက်နက်ကိုင်ဖြစ်တဲ့ဝန်ဂါ group တို့ကိုလည်းအထူးစိုးရိမ်ရတဲ့အဖွဲ့တွေဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာခဲ့ပါတယ်
။မြန်မာနိုင်ငံမှာစစ်ကောင်စီကနေလူအများအပြားကိုတေးတံပေးလိုက်တဲ့အပေါ်ကုလသမဂ္ဂကတောက်ချနေကရှုံချလိုက်ပါတယ်
။ Our friend Volker Turk, the High Commissioner for Human Rights, today expressed shock.
မြန်မာနိုင်ငံမှာဒီသတင်းမှတ်အတွင်းစစ်ကောင်စီတရားရုံးကနေတကားပိတ်ပြီးလူပေါင်း130ကျော်ကိုသေဒဏ်ချမှတ်လိုက်တဲ့အပေါ်တုံ့လုံမိကြောင်းကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးဘောကာတက်ကသဘောထားထုတ်ပြန်လိုက်တဲ့အကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်စ်ကပြောဆိုသွားတာပါပြီးခဲ့တဲ့သတင်းမှတ်အတွင်းကအနည်းဆုံးတက္ကသိုလ်ကျောင်းသား9ဦးကိုစစ်ကောင်ရုံးကနေနိုဝင်ဘာလကုန်30ရက်နေ့ကသေဒဏ်ချမှတ်လိုက်ပါတယ်ဒါအပြင်ကြာတာပရိနေကလူငယ်တက်ချွာလှုပ်ရှားသူတွေကိုနောက်ထပ်သေးတမ်း၄ချိန်ချမှတ်လိုက်တာကိုလည်းကုလသမဂ္ဂအနေနဲ့ရှင်းရှင်းလင်းလင်းသိရှိအောင်လှုပ်ဆောင်နေပါတယ်လို့ပြောပါတယ်။ပ ပြီးခဲ့တဲ့ဇူလိုင်လတည်းက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းပြီနဲ့လွတ်တော်ကိုစလေဟောင်းကိုဖြိုးစရာတို့အပါအဝင်လူငယ်လေးဦးကိုစစ်ကောင်စီကနေတေတံကွပ်မြက်ခဲ့ပါတယ်။နိုင်ငံတကာနဲ့အာဆီယံအဖွဲ့ကြီးကတားမြစ်နေတဲ့ဂျားကနေအဲ့ဒီလိုလှုပ်ဆောင်ခဲ့တာပါ။စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖမ်းဆီးခံရသူပေါင်း16,500 နီးပါးရှိပြီးလျှို့ဝှက်စစ်ကုံရုံးကနေအချင်းယုံစစ်ဆေးခဲ့ပြီးတချို့ဆိုရင်မိနစ်ပိုင်းပဲစီရင်ချက်ချမှတ်ခဲ့ပါတယ်ခင်ဗျာ။
ကမ္ဘာဖလားဘောလုံးပွဲမှာအီရန်အသင်းရှုံးနိမ့်သွားတာကိုပျော်ပွဲရှင်ပဲကျင်းပနေစဉ်ကားဟွန်းတီးတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကပြစ်တတ်တာကိုခံသွားရသူအသက်28နှစ်ရွယ်အမျိုးသားလူငယ်တဦးအတွက်ဝမ်းနေတဲ့အထိတ်အမတ်အနေနဲ့တောက်ကြနေကအီရန်အနောက်မြောက်ဒေသကဘန်ဒါအန်ဇလီမြို့မှာရာနဲ့ချီတဲ့သူတွေစုယုံခဲ့ကြတယ်လို့အီရန်အရေးလှုပ်ရှားတဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကအီရန်နဲ့အမေရိကန်ဘောလုံးအသင်းတို့ရှင်ပြိုင်ကစားကြရမှာအီရန်အသင်းကတကိုးကိုးမရှိနဲ့ရှုံးနိမ့်ခဲ့ပါတယ်။အီရန်နိုင်ငံကိုစားပြုဘောလုံးအသင်းကိုအီရန်ပြည်သူတွေအကြအားပေးထောက်ခံမှုကွဲပြားပါတယ်။အတော်များများကအီရန်ဘောလုံးအသင်းကိုအစိုးရရဲ့ဘောလုံးအသင်းလို့ရှုမြင်ကြတဲ့အတွက်အားမပေးကြပါဘူး။အမျိုးသမီးငယ်မာရှာအာမနီတည်ဆုံတာကိုအကြောင်းပြုပြီးအစိုးရဆန့်ကျင်ရေးလှုပ်ရှားမှုတွေလာနေချီဆက်လက်ဖြစ်ပေါ်နေခဲ့ပြီးဆန္ဒပြပွဲတွေကိုအီရန်အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်ရာနဲ့ချီတည်ဆုံခဲ့ပါတယ်။နော်ဝေနိုင်ငံအခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကတော့တောက်ကြနေကရာနဲ့ခြေတဲ့သူတွေစုဝေးခဲ့တဲ့ဗီဒီယိုမှတ်တမ်းကိုလူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြပါတယ် AFP သတင်းဌာနကလည်းဒီစုယုံမှုအကြောင်းကိုဖော်ပြခဲ့ပါတယ်တေဆုံးသူမီဟရန်ဆမ်ဘတ်ကိုဗုဒ္ဓနေ့ကကြေညာခဲ့ပြီးကြာတာပရင်းနဲ့တောက်ကြနေတွေမှာဆန္ဒပြစုယုံမှုတွေဆက်လက်ဖြစ်ပေါ်ခဲ့ပါတယ်အီရန်နိုင်ငံဘောလုံးအသင်းကကစားသမားဆီအက်စတိုလာဟီကတော့တေဆုံးသူစမတ်ဟာသူရဲ့ငယ်တငယ်ချင်းဖြစ်တဲ့ဆိုကငယ်စဉ်ကအတူတွဲရိုက်ထားတဲ့ဓာတ်ပုံကိုလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
တောက်ကြံနေကကမ္ဘာဖလားဘောလုံးပြိုင်ပွဲမှာကမ္ဘာထိပ်သီးအသင်းဘရာဇီးဟာအာဖရိကတိုက်ကကင်မရွန်အသင်းကိုတကောကိုမရှိနဲ့ရှုံးသွားပါတယ်ဒါပေမဲ့လည်းပထမအုပ်စုပွဲစဉ်မှာဂိုးအရေးအတွက်အမှတ်စနစ်တွေနဲ့အဆုံးဖြတ်ပေးတဲ့အတွက်ကြောင့်ဘရာဇီးအသင်းဟာရှုံးပေမဲ့လည်းနောက်ထပ်16သင်းအုပ်စုပြိုင်ပွဲကိုတက်သွားပါတယ်အနိုင်ရတဲ့ကင်မရွန်ကတော့အနိုင်ရပေမဲ့အမှတ်နဲ့6စနစ်မှတ်မိတဲ့အတွက်အခုကမ္ဘာဖလားပွဲကနေထွက်ခွာသွားရပါပြီ။တောင်ကိုရီးယားနဲ့ပေါ်တူဂီပွဲမှာတော့ထိပ်သီးပေါ်တူဂီအသင်းကိုတောင်ကိုရီးယားက2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။အဲ့ဒီနောက်တောင်ကိုရီးယားရောပေါ်တူဂီရော2သင်းစလုံးနောက်ထပ်16သင်းအုပ်စုပြိုင်ပွဲကိုတက်သွားပါတယ်။တခါဆာဗီးယားနဲ့ဆွစ်ဇာလန်ပွဲမှာဆာဗီးယားကဆွစ်ဇာလန်အသင်းကို2ဂိုးသုံးဂိုးနဲ့ရှုံးနိမ့်သွားပါတယ်။နောက်ထပ်အုပ်စု16သင်းပြိုင်ပွဲကိုဆွစ်ဇာလန်အသင်းကတက်သွားပြီးဆာဗီးယားအသင်းကတော့ကမ္ဘာဖလားကနေထွက်ခွာသွားရပါတယ်။ဂါနာနဲ့ဥရုဂွေးပွဲစဉ်မှာလည်းဥရုဂွေးအသင်းက2ဂိုးကိုမရှိနဲ့အနိုင်ရရှိပါတယ်။ဒါပေမဲ့အမှတ်နဲ့ဂိုးအရေးအတွက်နဲ့ဆုံးဖြတ်တာကြောင့်နှစ်သင်းစလုံးဆက်ကစား권မရဘဲကမ္ဘာဖလားကနေနှုတ်ထွက်သွားရပါတယ်ခင်ဗျာ
။စနေနေ့မနေ့ကထိတ်တန့်ရောက်စိတ်ဝင်စားဝေးရာသတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။ကြားပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။စီးရီးတင်းမာနေတဲ့ကြားပြည်နယ်ဒေသအခေါ်ကရင်ဒီဒေသမှာလက်နက်ကြီးပစ်ခတ်မှုကြောင့်နိုဝင်ဘာ1လအတွင်းအရသား2ဦးသေဆုံးပြီးတော့34ဦးဒဏ်ရာရရှိတယ်လို့ KNDF အဖွဲ့ကထုတ်ပြန်ပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးတွေနဲ့နေစဉ်နဲ့အမျှပစ်ခတ်တာကြောင့်ဒေသခံတွေအငြင်းတန်းစိုးရိမ်ထိတ်လန့်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။ကရင်နီနယ်မှာလက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲတွေဂျူဂျူကြားကြားဖြစ်ပွားနေတယ်လို့စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့လည်းနေစဉ်နဲ့အမျှပစ်ခတ်နေတာမို့ဒေသခံတွေကစိုးရိမ်ထိတ်လန့်နေကြရတာလို့ဒီမော့ဆိုဒေသခံသူကအခုလိုပြောပါတယ်။
ဟုတ်တယ်ဆင်းရဲနေတိုင်းလို့ဖြစ်တယ်ပေါ့နော်တမီးရောက်တမီးရောက်တဲ့ဆင်းရဲကြာဟာလက်နဲ့ကြည့်ရင်ကြားတော့လို့နေရလို့ဖြစ်ခဲ့တယ်မျိုးရှိကြပါဟော
အဲဒီလက်နဲ့ကြည့်ရတော့ဒါဒီတွေ့နေတဲ့နေရာကိုဥတီပြီးတော့ပြစ်သွားတာများလည်းကြာဆက်နေလို့သူကပြစ်သွားနိုင်တဲ့နေရာဟိုစစ်ဆောင်တော်များရောနောက်ဈေးဝိုက်တော်ကျတယ်လို့ဆင်းရဲနေကြာ
စစ်ကောင်စီကပြစ်ခတ်တဲ့လက်နဲ့ကြည့်ကြောင့်နဝင်ဘာလ3ရက်အတွင်းအရက်သား2ဦးသေ34ဦးထိခိုက်ဒဏ်ရာရရှိပြီးနေ58လုံးပျက်စီးခဲ့တဲ့အကြောင်းကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကဒီဇင်ဘာလ1ရက်ကထုတ်ပြန်ထားပါဗျ။လက်နက်ကြီးတွေဟာရဲသားတွေနေတဲ့ရက်ကွက်တွေကိုပိတ်မှတ်ထားတိုက်ခိုက်တာများတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံသူက VOA ကိုပြောပါဗျ။
တ
တို့ပြစ်ချင်ကြတော့တော့တို့ဒီပြန်နေဆိုင်မမရဖြစ်တယ်လက်နေကြီးပေါ့နော်လက်နေကြီးတော့၆ဖြစ်တယ်မိလန်လူလူဖြစ်တဲ့အခါမှာဒါတရမဟုတ်တရထီသွားတဲ့ပုံစံမျိုးပေါ့လေပြတ်မထီသွားမျိုးပေါ့ပြတ်မဆိုတော့အထက်ဒီလူထုတွေကိုပဲထီရများပါတယ်လက်နေကြီးရပေါ့နော်အဲ့လိုနေ့နေ့စဉ်ရန်တန်းထူရင်မှဒါထိခိုက်သွားတဲ့ပြည်သူတွေများတယ်ဒီတိုက်ပွဲတွေအပြန်အလှန်ပြစ်ခတ်မှုတွေကြားထဲမှာထီရတော့မရှိတဲ့လောက်နေပါဟုတ်ကဲ့
နိုဝင်ဘာလပထမအပတ်မှာလွိုက်ကော်မျိုးနဲ့ကုန်းဆွတ်ကြီးရတဝိုက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့နောက်ဆုံးအပတ်မှာတော့လွိုက်ကော်မျိုးနဲ့ပါလောင်ကြီးရနဲ့ဒေါ်တရုတ်ကြီးရဒီမော်ဆူမျိုးနဲ့ကုန်းတာတေးဆူးလဲကြီးရနဲ့ရှန်ကီယန်နယ်ဆက်နန်းဖဲကန်မျိုးတို့ဘက်မှာအပြင်းထန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတလအတွင်းဖရူဆိုမျိုးနဲ့ဘောလက်ခဲမျိုးနဲ့ဖားဆောင်မျိုးနယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကနေ့စဉ်အလဲအငှိုက်တိုက်ခိုက်တာတွေရှိခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းအသုံးပြုတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့သိရပါတယ်။နိုဝင်ဘာလအတွင်းမှာပဲတိုက်ပွဲပေါင်း28ကြိမ်ဖြစ်ပွားပြီးကာကွယ်ရေးတပ်ဖွဲ့က2ဦးသေဆုံးကြောင်းနဲ့စစ်ကောင်စီဘက်ကတော့43ဦးသေဆုံးပြီး3ဦးဒဏ်ရာရရှိတယ်လို့ KNDF ကဖော်ပြထားပါဗျ။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါခင်ဗျာ။အခုတစ်ဆက်ထဲမှာပဲစကိုင်းတိုင်းဘက်ကအခြေအနေကိုလည်းကြည့်အောင်ပါစကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေမှာစစ်ကောင်စီရဲ့နင်းမြေရှင်းလင်းလုပ်ရတဲ့ကြောင့်စစ်ကြောင်းတွေထိုးတာတွေလုပ်နေတာကြောင့်ဒီစစ်ပြေးဒုက္ခသည်တွေအချိန်ကြာလာတဲ့နဲ့အပြရိတ်ခါဆေးဝါးလိုအပ်ချက်တွေကပို့ပြီးတော့တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်ဒေသတွင်းမှာစစ်ပြေးဒုက္ခသည်တောင်းနီးပါရှိနေပြီးရိတ်ခါဆေးဝါးနေထိုင်စရာအရေးပေါ်လိုအပ်ချက်တွေကလည်းကြီးမားလာပါတယ်ရန်ကုန်ကစုံစမ်းမေးမြန်းထားတဲ့သတင်းကိုတော့ကုခင်မောင်စိုးမင်းကတင်ပြမှာဖြစ်ပါတယ်
စကိုင်းတိုင်းကံဘလူမြို့နယ်ကိုးတောင်ပူတိုက်နယ်အတွင်းကကြေးရွာရှစ်ရွာဟာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ထွက်ပြေးနေကြရပြီးစစ်ကြောင်းတွေကအဲ့ဒီရွာတွေထဲရှိနေတဲ့အတွက်နေရက်ကိုပြန်မလာရတော့ဘဲတော်ထဲမှာပုံအောင်နေကြရတာ6လကျော်လောက်ကြာမြင့်နေပါပြီလက်ရှိမှာဆေးဝါးရိတ်ခါနဲ့နေထိုင်စရာအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်တွေကအကူအညီပေးနေသူတွေကပြောပါတယ်နိုဝင်ဘာလ30ရက်နေ့ကစစ်ကောင်စီစစ်ကြောင်းကဇော်ချောင်းကြီးရွာကို6ကြိမ်မြောက်အဖြစ်မီးရှို့ခဲ့ပြီးအင်ဂျင်204လုံးရှိတဲ့ထဲက165လုံးမီးလောင်ဆုံးရှုံးထားပြီးဖြစ်တယ်လို့ဒေသခံတွေကဆိုပါတယ
်ရတဘတ်မှာအနည်းဆုံး1ကြိမ်3ကြိမ်လောက်ပေါ့နော်ဒီလိုမျိုးစစ်ကြောင်းထိုးဝင်ရောက်ပြီးတော့မှဒီလိုမျိုးတည်သူနေနေကြောင်းမဲ့မီးရှို့တာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေလုပ်တယ်လုပ်တဲ့အခါကျတော့ကကျွန်တော်28 28 29 3ရက်တန်တန်ကျင်တော့မှတတ်ဆွဲတယ်ပေါ့နော်ဆက်ပြီးတော့မှကျွန်တော်တို့ဒီခုအဲဒီ30ရက်နေ့မှာပဲကျွန်တော်တို့ဆောင်းကြည့်ရအောင်သူတို့ထွက်သွားတယ်အဲဒီမှာကျွန်တော်တို့ဆောင်းကြည့်ရအောင်မြှို့တယ်သူတို့ကမြှို့တဲ့အခါကျတော့ဗာဒီအများပိုင်းပေါ့နော်အများပိုင်းဒီသူအဆောက်အဦဖြစ်တယ်ကျွန်တော်တို့မြေသားပူတာကိုလည်းမြှို့တယ်အဲတော့ဝန်တန်းအင်ဂျာတွေကိုလည်းမြှို့တယ်အဲဒီကနေစင်ထွက်သွားတဲ့အနေထားကဝိပ္ပဏ္ဏုံကြည့်ရအောင်လည်းမြှို့တယ်ပေါ့နော်အဲလိုအနေထားမျိုးကြီးရှိပါတယ်ကိုတောင်ဘူးနဲ့ဖြစ်ဆက်တဲ့ကျွန်တော်ကြည့်ရတယ်အစုစုပေါင်း10ရွာပေါ့နော်ဒီ10ရွာက6လကျော်လောက်ကြာမြင့်တဲ့အနေအထားမှာပေါ့နော်။အုံဆောင်ကထွက်ပြေးတင်းချောင်းနေရတဲ့အနေအထားရှိတယ်ပေါ့နော်
။ကံဘလူမျိုးနယ်ကစစ်ရှောင်တွေဟာတောထဲမှာမွေအန်ရဲမကြာခဏကြုံတွေ့ရတတ်တာကြောင့်မွေစိတ်ဖြည့်စေးလဲလိုအပ်နေတယ်လို့ကံဘလူမျိုးနယ်ကိုးတောင်ပို့တိုက်နယ်အတွင်းကစစ်ရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုပြောပါတယ
်။စစ်ရှောင်နယ်ယာယီတွေကိုကျွန်တော်တို့ကဒီဟိုတောရီတောင်တွေထဲမှာအလူဆောက်ထားတာပေါ့နော်။လုံလောက်တဲ့အနေအထားမရှိဘူးဗျ။စစ်ရှောင်ကြီးကအရင်နဲ့တက်လာတာဆိုတဲ့ခါကျတော့အဲ့ဒီအတွက်ကျွန်တော်တို့မိုးကားကြီးကိုကြီးကြီးတို့အတွက်ပေါ့နော်နောက်တစ်ချက်ဆေးဝါးပေါ့နော်ဆေးဝါးဆိုတဲ့အနေအထားမှာကပါလဲဆိုတဲ့ခါကျတော့ကျွန်တော်တို့ပုထုလူနာတွေတိကျောင်းနေအတွက်ကျွန်တော်တို့ပုထုလူနာတွေလည်းရှိတယ်လေအဲအနာသိပြရရင်နောက်ဆက်တည်းမှာဒီပုထုလူနာတွေကလည်းကျွန်တော်တို့39ဦးမြောက်ပေါ့နော်အဲ့လိုပုထုကြားတယ်ဟိုတယောက်ဆိုရင်ကျွန်တော်တို့ကဒီအစစ်စုပေါ်28လုံးလောက်ပြီးထိုးရတဲ့အနေအထားမျိုးပေါ့နော်အဲ့လိုဆိုတဲ့ခါကျတော့လူနာတယောက်ရဲ့ကုန်ကျစရိတ်ကဥပမာ10စင်းကျော်ကျော်လောက်အထိမြင့်တက်တဲ့အနေအထားကိုရှိတယ်ရောက်ရှိနေတဲ့အနေအထားကိုရှိတယ်နောက်တစ်ခါဆေးဝါးကကျွန်တော်တို့ဒီတက်ကြီးရွယ်ဝေးမှာကိုခါအားကြတဲ့အနေအထားတွေရှိတယ်ဒီဟာတွေအတွက်ပေါ့နော်ကျွန်တော်တို့ဒီဟိုစီဝါကျန့်တင်နေနေပေါ့နော်စီဝါကျန့်တင်နေနေဒီဘယ်လိုစီးတွေကိုကျွန်တော်တို့တိုက်ပြီးမလဲပေါ့နော်နောက်တခါကိုဝင်ဆောင်မိတယ်ဒီကိုဝင်ဆောင်မိနေမှာအဟာရချက်ပြုတ်တဲ့အနေအထားမျိုးစီဝါတော့တော့ခဲတယ်ပေါ့အဲ့လိုဖြစ်တဲ့ခါကျတော့အထူးကတော့စာဝတ်နေရေးပေါ့အမရေစာဝတ်နေရေးနောက်တခါကျွန်တော်တို့ဒီဒုတိယရှင်းအနေနဲ့ရောစီဝါပေါ့နော်စီဝါအဲ့တော့မိုးကရေစီဝါရေစာနာရေးခါရေဒါကကျွန်တော်တို့အရေးပေါ်တူတဲ့အနေအထားမျိုးပေါ့အမရေ
စစ်ပြေးဒုက္ခသည်တွေခိုအောင်းနေတဲ့နေရာတွေကိုစစ်ကောင်စီစစ်ကြောင်းတွေကဝင်ရောက်နယ်မြေရှင်းလင်းတာတွေဒီလပိုင်းမှာပိုလှုပ်လာတဲ့အတွက်ထပ်မံနေရာပြောင်းရွှေ့ထွက်ပြေးနေရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ရှောင်တဲတွေကိုမိရှို့တာစစ်ရှောင်ဒေသခံတချို့ကိုဖမ်းဆီးတပ်ဖြတ်နေတာတွေလည်းလုပ်နေတယ်လို့စစ်ရှောင်တွေကိုအကူအညီပေးသူတဦးကအခုလိုပြောပါတယ်
setelah lah bantu ni bono, ada mah hal desa juga ni di jangan aga bono, susu bantu sesi alat di khusus yang di dalam itu kanci jual ni bono, ada mah dulu juga wasilu bono, wasilu dulu ada jauh ni bono, media kanci dia, media kanci biro mah sulit itu ngedap saja, ada nama dia nado subo biro mah misuh ni misahnu itu dulu dia bono, di kau misuh ni mah tu ni jauh pandu ada ni tinggi jamlo dia bono, dah kamera jauh 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 pandu ada misah bono. Anda sudah kata, air dong yang kalau jenaruh aku tapi lagi dulu berjani ada ini tanu sih ni dia mai, ada kalau jenaruh nausen dia aku usung dani dia. Dulu aku perlu komen sih cang desi dia jadi tahu dua tangkut lah mai. Alu tangkut itu mai sih cang desi desi ni betul mai sih cang apa lelele betul tu ada. Tahu uli ada dulu na lembene hari dulu misu tu aku sih cang desi hari dulu nama dia mai misu awal tu dulu luka dia mai.
Setaya nemye shenliye toze taipuwe rejao. Sakaingta intuwe ma o ein songkwa twepye nejaya re sishyao aye twe ha tanirettene pobi toba la baare. Pidu kakwa ye ta PDF twe ha di deda jewa rego achi zai bi. Achampe longanwe louni re sobiro le miyama sita ka suswe tha baare. KIA kachin lumyao ye ta ne PDF deda kakwa ye ta twe ha jewa ne intuwe ko misho ni re lo le tanbyan suswe tha ra si baare. Sekarang ini tuan anak tuan sekongsi ko sanjeng deh cewa ruhi dulu sekongsi ko lulara cewa tercule si bi, hari cewa ruhi ko sekongsi ga pido se apil lantas dasem biar ruhi le si barek mian.
Kamu lupa ga cene rego, kuki mangsome piao piao tuara bak mian. Agud karo time baga nyamari ye cene gule cia oma. Time mana za tak pine meloma mune ga tetawen kudema sayiza. ပြက်လက်နေတဲ့တရားမဝင်နှင်းမြန်မာနိုင်ငံသားဆက်တူဦးကိုလူကုန်ကူးသူတွေကစွန့်ပစ်ထားခဲ့တာကြောင့်ထိုင်းနေဆက်နေကြားသောတက်ကနေပြီးတော့ဖမ်းဆီးခဲ့ပါတယ်ဒီရက်ပိုင်းထဲမှာပဲလူကုန်ကူးသူတွေခေါ်လာတဲ့မြန်မာဆက်သုံးဦးကိုလည်းဖမ်းမိခဲ့ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ပါတယ်ခင်ဗျာထိုင်းမြန်မာနေဆက်တက်ပြီးနဲ့မဲလမမျိုးနယ်တွေကတစ်တော်ဝင်တစ်ခုထဲမှာအစာရေစာပြက်လက်နေတဲ့တရားမဝင်မြန်မာနိုင်ငံသားဆက်တူဦးကို
လူကုန်ကူးသူတွေကဆွန့်ပစ်ထားခဲ့တာပါသူတို့တွေဟာတတော်တဲ့မှာအစာမစားရတာနှစ်ရက်ခန့်ရှိပြီဖြစ်ပြီးကင်းလဲ့နေတဲ့ထိုင်းနယ်ကျောင်းတက်ကတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးအလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်ဒီသမားလားနှစ်ရက်နေမှာဖြစ်ခဲ့တာပါဗျထိုင်းနယ်ကတက်ပြီနဲ့နှစ်မျိုးနေအဲ့မှာရှိတဲ့ကြီးရွာတစ်ခုရဲ့တတော်ဝင်ထဲမှာမနေ့စောစောငါးနာရီကျော်မ ကတော်ဝင်ထဲမှာပဲတွေ့ရှိပြီးတော့သူတို့ရဲ့ထွက်ဆိုကြရသူတို့အစာငတ်ရေပြတ်ဖြစ်နေတာနှစ်ရက်ရှိပြီဆိုတဲ့ကြောင်းလူမောင်ခုလူပွဲစားသူတို့ဆွတ်ပြစ်ထားတယ်ဆိုတဲ့ကြောင်းနေသားတော့တဲ့သတင်းထုတ်ပြန်ရေးကသတင်းထုတ်ပြန်ထားပါတယ်ခင
်ဗျဒီရဲ့ပိုင်းမှာပဲမဲလမမြို့နယ်ထဲမှာပဲသတင်းကြိုတင်ရထားတာကြောင့်လူကုန်ကူးတဲ့ကားကိုထိုင်းရနာပိုင်းတွေကပိုက်ဆိတ်တိုက်လိုက်လံရှာဖွေဖမ်းဆီးခဲ့ရမှာကားနောက်ခန်းထဲမှာဖွက်ပြီးတော့လိုက်ပါလာတဲ့မြန်မာ73ဦးကိုနေကြားဆောင်တပ်ကပဲဖမ်းမိခဲ့တယ်လို့ဆိုပါတယ
်အဲထိုင်းနယ်စပ်မှာလူပွဲစားဆွန့်ပစ်တဲ့တရားမဝင်မြန်မာလူသား73ဦးကိုထိုင်းနယ်ကြားဆောင်တပ်ကဖမ်းဆီးလိုက်ပါတယ်ဖြစ်စဉ်ကတော့နိုဝင်ဘာလ29ရက်နေ့တုန်းကအမှတ်34ထိုင်းနယ်ကြားဆောင်တပ်ကနေပြော့တပ်တီနယ်မြောက်ဖက်မှာရှိတဲ့မဲမတ်မြို့နယ်ဆေးဥရှိမှာဒီလူမောင်ကူလူကုန်ကူးမှုသတင်းရဆောင်းဆိုင်နေတုန်းမှာအဲ့ဒီသတင်းရထားတဲ့မော်တော်ယာဉ်ကတားစီးစစ်ဆေးတာကိုရပ်မပေးဘဲနဲ့မော်ဝါဆိုတဲ့ကြီးရွာဘက်ကလမ်းကြောင်းပြောင်းပြီးတော့ထွက်ပြေးသွားပါလေဗျအဲ့ဒီမှာအထိုင်းလူကြီးဘက်ကပတ်စိတ်တိုက်ဆက်လက်လိုက်လံဖမ်းဆီးရမှာမော်ဝါကြီးရွာလမ်းဘေးမှာပဲအချိန်လွန်ပြီးတော့လမ်းဘေးထိုးရခဲ့ပစ်ကကားတစ်စီးကိုတွေ့ပြီးတော့ကားရဲ့နောက်ပိုင်းမှာရှာဖွေလိုက်တဲ့ခါမှာတူဝဲလိုက်ပါလာတဲ့တရားမွေမြန်မာ73ဆိုတဲ့နေရာမှာကြား၄ဦးမ9စုပေါင်း73ဦးတို့ထိုင်းနယ်ကြားဆောင်တပ်ဖွဲ့ကဖမ်းဆီးရမိလိုက်ပါလေလူပွဲစားကတော့အဲ့ဒီမြန်မာ73ဦးကိုစွန့်ပစ်ထားပြီးတော့ထွက်ပြေးသွားတယ်ဆိုတဲ့အကြောင်းထိုင်းနယ်ကြားဆောင်တပ်ရဲ့သတင်းပြန်ကြားရေးဌာနသတင်းထုတ်ပြန်ထားတာရှိပါတယ
်နယ်ကြားဆောင်တပ်ကတော့လူပွဲစားတွေကိုဖမ်းပြီးဖို့ကြိုးစားနေတယ်လို့ဆိုပါရယ်ထိုင်းနယ်စပ်ဒေသအသီးသီးမှာမြန်မာတွေနေ့စဉ်ဝင်ရောက်လာနေတယ်လို့အစုလိုက်အပြုံလိုက်လည်းဖမ်းဆီးခံနေရပါတယ်အခုဆိုရင်အထောက်ထားလက်မှတ်တွေလုပ်ပေးတဲ့ကာလပြီးဆုံးသွားပြီမဲ့လစဉ်အထောက်ထားမဲ့မြန်မာတွေနေ့စဉ်ဝင်ရောက်လာနေတယ်လို့ထောင်ကနန်းနဲ့ဖမ်းမိနေကြောင်းကိုလည်း ထိုင်းနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်မှာဒီလူကုန်ကူးသမားတွေရဲ့ဆွန့်ပစ်ခံရပြီးတော်ရဲမှာထိုင်းနယ်ခြားဆောင်တပ်ကဖမ်းမိတဲ့မြန်မာတွေအကြောင်းကိုမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့သတင်းတွေကို burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလည်းလာရောက်ကြည့်ရှုဖတ်ရှုနိုင်ပါတယ
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင
်။ American နဲ့ Germany တို့မကြာသေးခင်အမှပြုလုပ်ခဲ့တဲ့အနာဂတ်ဆိုင်ရာဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့ဂျာမနီနိုင်ငံသားရေးဝန်ကြီးအန်နလီနာဘဲအဘော့တို့ဟာဒီဂျစ်တယ်နည်းပညာတွေလွှမ်းမိုးလာနေတဲ့ဒီကနေ့ကဘာကြီးအတွင်းဟာဒီမိုကရေစီလူ့အဖွဲ့အစည်းတစ်ခုရဲ့တန်ဖိုးတွေအကြောင်းကိုဆွေးနွေးကြပါတယ်။နည်းပညာတွေဟာဒီမိုကရေစီကိုပုံမတိုးတက်လာစေတာပဲဖြစ်ဖြစ်ဆုတ်ယုတ်သွားစေတာပဲဖြစ်ဖြစ်အားလုံးကိုပြီးမြောက်အောင်မြင်အောင်လုပ်နိုင်ဖို့ဆိုတဲ့နေရာမှာတော့စိတ်သဘောထားတူတဲ့နိုင်ငံတွေပူးပေါင်းဆောင်ရွက်ရမှာပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။ဒီအချက်ကိုဂျာမန်နိုင်ငံသားရေးဝန်ကြီးကလည်းသဘောတူပါတယ်။စစ်အေးခဲကပြီးဆုံးသွားပါပြီ။နောက်ထပ်ဖြစ်ပေါ်လာမယ့်အခြေအနေတစ်ခုကိုဖန်တီးဖို့ပြိုင်ဆိုင်မှုဆိုတာရှိပါတယ်။အဲ့ဒီပြိုင်ဆိုင်မှုမှာနည်းပညာအဓိကကျပါတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်
။ It is going to retool our economies. It's going to reform.
နည်းပညာတွေဟာကျွန်တော်တို့ရဲ့စီးပွားရေးမှာနောက်ထပ်ပစ္စည်းကိရိယာအသစ်ဖြည့်တင်းပေးမှာပါ။ကျွန်တော်တို့ရဲ့စစ်တပ်တွေကိုပြုပြင်ပြောင်းလဲပြစ်မှာပါကျွန်တော်တို့ရဲ့ဘဝတွေကိုဓာတ်ရိုက်ပြောင်းလဲပြစ်မှာပါလို့ဝန်ကြီးဘလင်ကန်ကပြောသွားတာပါဘလို့ပုံဖော်မယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်နဲ့ဂျာမနီတို့အပြုသဘောဆောင်ပြီးမှန်ကန်တဲ့အမြင်တွေရှိတာချင်းတူညီကြပါတယ်လို့လည်းသူကပြောခဲ့ပါတယ
် It's about using technology to make sure that we can actually deal
ဒီပညာတွေဟာယောဂဗျာတွေကိုကုစားနိုင်မှုနည်းလမ်းသစ်တွေအတွက်ဖြစ်ပါတယ်ရာသီဥတုပြောင်းလဲလာမှုကိုတုံ့ပြန်ဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်။နည်းပညာတွေကိုအသုံးချပြီးဇီဝရုပ်ကျွင်းလောင်စာတွေအပေါ်မှာမမှီခိုရတော့တဲ့စွမ်းအင်တွေရရှိလာဖို့အတွက်ဖြစ်ပါတယ်။ဒါအပြင်ကမ္ဘာတဝန်းကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုစင်စက်မပြတ်ထုတ်လုပ်နိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းနည်းပညာတွေကိုမမှန်မကန်အသုံးပြုပြီးလူတွေကိုဒုက္ခပေးနိုင်ပါတယ်လို့လည်းဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်
။ to undermine their privacy.to repress their human rights
နည်းပညာတွေကိုအသုံးပြုပြီးလူတွေရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်တွေကိုအားနည်းသွားအောင်လုပ်ဖို့လူအခွင့်အရေးတွေကိုချုပ်ချယ်ဖို့လူတွေကိုအွန်လိုင်းပေါ်ကနေဓာတ်ရိုက်ချိန်ချောက်နှောက်ယှက်ဖို့အထူးသဖြင့်တော့အမျိုးသမီးတွေနဲ့အရွယ်မရောက်သေးသူတွေကိုနှောက်ယှက်ဖို့အသုံးပြုနိုင်ပါတယ်ဒါအပြင်နည်းပညာတွေကိုအသုံးပြုပြီးသတင်းမှားတွေကိုပေးဖို့မမှန်မကန်သတင်းတွေဖန်တီးဖို့အသုံးပြုပါတယ်ဒါတွေဟာအာဂတိလိုက်စားမှုတွေနဲ့အတူတွဲလာပြီးဒီမိုကရေစီကိုဖျက်ဆီးတဲ့အဓိကနည်းလမ်းနှစ်ခုဖြစ်ပါတယ်။သိကြပါရယ်လုံခြုံရေးအတွက်လည်းမေခွန်းထုတ်စရာတွေဖြစ်လာပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောသွားတာပါ။ဒီအခက်အခဲတွေကိုတိုင်းပြည်တစ်ပြည်တည်းရင်ဆိုင်ဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့လည်းဝန်ကြီးဘလင်ကန်ကပြောပါရယ်။ပူးပေါင်းဆောင်ရွက်မှုနဲ့ညှိနှိုင်းဆောင်ရွက်မှုလိုအပ်ပါတယ်။ပိုပြီးအရေးကြီးတာဆန်းချိန်ဆန်းညွှန်းတွေတတ်မှတ်ဖို့နဲ့နည်းပညာနဲ့ digital နဲ့ပဲမှာဒီမိုကရေစီတန်ဖိုးတွေထည့်သွင်းနိုင်ဖို့ပါပဲလို့သူကပြောပါတယ်။နည်းပညာတွေကိုထိထိရောက်ရောက်အသုံးပြုပြီးထိတ်ဆုံးကိုရောက်အောင်ပြိုင်ဆိုင်ဖို့ဖြစ်ပါတယ်။အောက်ဆုံးကိုကျသွားဖို့ပြိုင်ဆိုင်ရမှာမဟုတ်ပါဘူးလို့နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်နဲ့ဂျာမနီတို့ရဲ့အနာဂတ်ဆိုင်ရာဆွေးနွေးပွဲကိုမြွန်းစတမ်မြို့မှာကျင်းပခဲ့တာပါ။ဒီမြို့နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးကမှတ်ချက်ပြုပြောခဲ့ပါတယ်။ဒီမျိုးဟာဥရောပအလယ်ခေတ်14ရာစုလောက်ကတည်းကတည်ထောင်ခဲ့တဲ့ Hanseatic League ဒေသရဲ့အစိတ်အပိုင်းဖြစ်ပါတယ်။ဒီဒေသဟာဥရောပရဲ့ကုန်သွယ်ရေးလမ်းကြောင်းအတွက်ထူထောင်ခဲ့တဲ့မြို့ဖြစ်ပါတယ်။လူတွေ၊ထုတ်ကုန်တွေ၊အကြံဉာဏ်တွေကိုချိတ်ဆက်ဖို့ဆက်သွယ်ဖို့ထူထောင်ခဲ့တဲ့မြို့ဖြစ်တယ်လို့လည်းဝန်ကြီးဘလင်ကန်ကမှတ်ချက်ပြုပြောခဲ့ပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင်။
အခုနားဆင်ကြရတာကတော့ဒီအမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေကိုလိုင်းနိုမီတာ32 49 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 3249လမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင် American တခွင်နဲ့တိတ်ပတ်နဲ့ဤပညာကန္တာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးကဘာလုံးဆိုင်ရာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့နိုဝင်ဘာ25ကနေဒီဇင်ဘာ10ရက်နေ့ထိကြားအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုကဘာတဝမ်းအမျိုးသမီးတွေကြိုးပမ်းလှုပ်ဆောင်နေကြမှာပဲမြန်မာအမျိုးသမီးတွေကလည်းပုံသဏ္ဍာန်မျိုးစုံနဲ့လှုပ်ရှားနေကြပါတယ်လူငယ်မြန်မာအမျိုးသမီးခေါင်းဆောင်တချို့ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာမက်ကင်ဖြူတွေ့တင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ဆရာနာရှင်တွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုမတရားပြုကျင့်မှုအိမ်တွင်းအကြမ်းဖက်မှုအပါအဝင်အမျိုးသမီးတွေပုံစံမျိုးစုံနဲ့အကြမ်းဖက်ခံရတဲ့အခြေအနေတွေဆက်ပြီးတော့ရှိနေတာဟာအပြစ်ကျူးလွန်သူတွေအပေါ်မှာထိရောက်တဲ့အရေးယူမှုတွေရှိမနေတာကြောင့်ဖြစ်တယ်လို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအထွန်းရေးမှူးနော်ဆဲဆဲကပြောပါရယ်ဒါကြောင့်မျိုးသမီးတွေအပေါ်အကျန်းဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုစာပုတ်ကိုပြည်ထောင်ကင်းလွခွင့်ရနေတဲ့အခြေအနေအဆုံးသက်ရေးကြိုးပမ်းမှုအဖြစ်အဓိကထားလှုပ်ရှားဆောင်ရွက်နေတယ်လို့နော်ဆဲဆဲကပြောပါရယ
်ဒီနေ့ကကျွန်တော်တို့အဓိကတည်သွားတဲ့စာပုတ်ကတော့ဒီတရားမျှတမှုရရှိရေးနဲ့ဒီတာဝန်ယူမှုတာဝန်ခံမှုရရှိရေးကဒီပြည်ထောင်ကင်းလွခွင့်အဆုံးသတ်နိုင်တဲ့အစီအလာကိုရောက်ရှိနိုင်တယ်ပေါ့နော်ဆိုတော့ جماعه တို့ကညီမြချင်းနဲ့လုပ်တယ်ပေါ့နော် justice accountability equal to end of end sister of impunity ပေါ့နော်ဆိုတော့ جماعه တို့အဲ့ဒီဆောင်ပုံးနဲ့တော့လုပ်နေတယ်ပေါ့နော်ဆိုတော့جماعه တို့ဆက်ပြီးတော့လဲ campaign ကိုကြကြပြပြလှုပ်သွားဖို့ရှိမယ်ပြီးလို့ရှိရင်လဲဒီجماعه တို့ message တွေပေါ့နော်ဒီ survivor တွေ survivors တွေစီက message တွေကကျမတို့တကယ်အောက်ခြေမှာဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ကုညီပံ့ပိုးနေတဲ့ကျမတို့ရဲ့ defender တွေပေါ့နော်ဒီမြို့သမီးကကွယ်မြို့သမီးလူခွေးကကွယ်ဆောက်ရှောက်သူတွေရဲ့အတန်တွေရောပြီးလို့ရှိရင်လည်းအနေနဲ့ရမှာရှိနေတဲ့မြို့သမီးကောင်းဆောင်တွေရဲ့အတန်ကိုကျမတို့တစ်နေ့တစ်နေ့ပေါ့နော်ဒီ message တွေပေးဖို့ကျမတို့ social media မှာတင်သွားတာတွေရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ဒီအထူးသဖြင့် sexual violence နဲ့ပတ်သက်တာရော GBV နဲ့ပတ်သက်တာပေါ့နော်ဒီ2021ကနေ2022ဒီနှစ်စာအတွက်ပေါ့နော်ကျမတို့စီရင်ခံစာတစ်ခုကိုလည်းပြည့်စုံနေတယ်ပေါ့နော
်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ပြည်တွင်းပြည်ပအမျိုးသမီးအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးဖဲချိုးပြူလှုပ်ရှားမှုအပါအဝင်အမျိုးသမီးတွေရဲ့အတန်တွေကိုဖောက်ထုတ်နိုင်မဲ့လှုပ်ရှားမှုတွေကြားမှာကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့လည်းနော်ဆဆဲကပြောပါရယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းထိုက်ပွဲတွေနေရာနှံ့ပြင်းထန်လာနေတဲ့ကရင်ပြည်ပြည်ခေါ်ကြားပြည်နယ်ဘက်မှာလည်းအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေစုပေါင်းပြီး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါရယ်အရင်တုန်းကလိုမြို့တွေရွာတွေမှာလှုပ်လှက်လက်လက်လှုပ်ရှားဆောင်ရွက်နိုင်တဲ့အခြေအနေမျိုးမရှိပေမဲ့လို့ရတဲ့နီးလန်းတဲ့လှုပ်ရှားမှုတွေကိုတော့အဆက်မပြတ်လှုပ်ဆောင်နေတဲ့အကြောင်းကင်းဒီအမျိုးသမီးအစည်းအရုံးအတွင်းရေးမှူးနှင့်မော်ဖရီးမြာကပြောပါတယ
်ရခိုင်နိုင်ငံရေးကောင်းတော်ဆိုလို့ရှိရင်တော့ကျမတို့မြို့နယ်အလိုက်လှုပ်ပြီးတော့မှလူထုတွေတစုတစည်းထဲနေပေါ့နော်ဟိုကုစလဲတွေ၄၅ရာတထောင်အဲ့လိုဖိတ်ပြီးတော့မှကျမတို့ကပညာပေးလေးရှိကြတယ်ဒါပေမဲ့ဒီနေ့မှခါကြတော့တရားနိုင်ငံရေးရဲ့အခြေအနေလည်းမကောင်းတော့ကျမတို့တော်တော်များများကစိတ်ရှောင်စကားတွေမှာပဲဟိုအခါနာကြီးချုပ်ရဲ့ပညာပေးတွေတောက်လို့ဆော့ဖြစ်တယ်ပေါ့နော်ဆိုတော့ဥပမာဒီ KNW လိုမျိုးဆိုလို့ရှိရင်တော့ဒီနေ့မှက လိုက်ကိုရဲ့ဒီမော့ဆူဖူဆူအရှိချမ်းအာပြလို့ရှိရဒီရှာတော့မှာပေါ့နော်အဲ့ဒီစီချောင်းစကားတွေကိုလူဦးရေတော်တော်များများနဲ့ကျမတို့ကသွားလို့ဖြစ်တာရှိတယ်ပေါ့နော်ဆိုတော့အဓိကကကျမတို့ဒီပေးတဲ့ရွယ်ချက်ဆိုလို့ရှိရင်တော့အခုဆိုလို့ရှိရင်အာဒီခုနောက်ပိုင်းမှာကပို့ပြီးတော့မှဟိုဤတွေ့အကြဖက်မှုတွေကပိုများလာတာရှိတယ်လို့တစ်ဖက်မှာဆိုလို့ရှိရင်လည်းဟိုတိုင်ကြားတဲ့ဟိုနေရာတွေလည်းမရှိဘူးအာဂရင်းနီပြည်မှာလည်းတည်တဲ့အတိုင်းပဲအာနာသိပြီးနောက်ပိုင်းမှာကဟိုဒါကအားလုံးတရားဥပဒေစမှုရဲ့ပြည့်ပြည့်သွားတယ်ဆိုတော့ကျမတို့ရဲ့ control area မှာပဲရှိတဲ့တရားဥပဒေနဲ့ကျမတို့ကတိုင်ကြားတာမျိုးတွေ၊ guide တွေဖြည့်ရှင်းတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေဖြည့်ရှင်းပေးတဲ့နေရာမှာဆိုလို့ရှိရင်လည်းတကယ်တရားမျှတမှုရှိနိုင်ဖို့အတွက်လည်းကျမတို့တွေကထားပြီးတော့မှဝိုင်းဝိုးဖိအားပေးတာတွေလည်းပါတယ်လို့အမျိုးသမီးတွေကလည်းသူတို့ရဲ့အခွင့်အရေးသူတို့ရဲ့ရပ်ပိုင်ခွင့်တွေသူတို့ဘယ်လိုကာကွယ်ရမလဲဆိုတဲ့ဟာမျိုးတွေကြည့်ကြည့်ပြပြသိနိုင်ဖို့အတွက်ကျမတို့ကပညာပေးတာတွေလည်းပါတယ်ပေါ့နော်ဆိုတော့တချို့ဆိုလို့ရှိရင်လည်းအခုဆန္ဒတည်ပြီးနောက်ပိုင်းမှာကကျမတို့အမျိုးသမီးကလေးတွေကတော်လေးနဲ့စိတ်ထားရရကြတယ်ပေါ့နော်ဆိုတော့ဒီအမျိုးသမီးတွေကလေးတွေအတွက်စိတ်တမ်းမြင့်တည်ရေးစီစီတွေကျမတို့လှုပ်ပေးတယ်အကစားစီစီပြဲပွဲစီစီတွေလှုပ်ပေးတယ်တစ်ဖက်မှာဆိုလို့ရှိရင်လည်းအဂိတ်လေးတွေဆော့ပေးတာမျိုးပြီးလို့ရှိရင်အခါနာမှာဆိုလို့ရှိရင်လည်းဟိုအဆူအကားတွေပေါ့နော်အဲ့လိုမျိုးတွေကျမတို့ဖန်တီးပေးတာမျိုးတွေလည်းရှိတယ်ပြီးကျမတို့ကပေးချင်တဲ့ message ကိုလည်းကျမတို့ထည့်တာမျိုးတွေလည်းရှိပါတယ်ပေါ့နော်ဟုတ်
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပြည်တွင်းမှာနေရဲဆွန်ခွာထွက်ပြေးနေကြတဲ့သူတွေနေဆက်ဖြည့်ကျော်ထွက်ပြေးကြတဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့အိန္ဒိယမြန်မာနေဆက်မှာလည်းအမျိုးသမီးတွေအပေါ်အစံဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါတယ်။လက်တလောအချိန်မှာတော့တရားမျှတမှုရှာဖွေဖို့ထက်ဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကိုလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အမျိုးသမီးတွေအချင်းချင်းဖေးမှအကူအညီပြီးစိတ်ခွန်အားပေးနိုင်ဖို့အတွက်အဓိကဦးစားပေးလုပ်နေရတဲ့အခြေအနေဖြစ်နေတယ်လို့အိန္ဒိယမြန်မာနေဆက်အခြေစိုက်ကူကီမျိုးသမီးအဖွဲ့ကမပွိုင်သူကပြောပါတယ်
။နေရဆုံးခွာထပ်ပြေးလာတဲ့ဒုက္ခတွေတွေရှိတယ်။ CRM လုပ်တဲ့တွေ့ရကောင်းတွေလည်းရှိတယ်။ပေါ့နော်ဒီဖက်ချမ်းမှာဒါပေမဲ့ကျမတို့ဒီဖက်ချမ်းမှာက illegally နဲ့နေရတယ်။ဒီအိန္ဒိယအစိုးရကတရားဝင်ထိုင်ခွင့်ပြုထားတာမဟုတ်ဘူး။ဆိုတော့ကျမတို့မြန်မာနိုင်ငံကအမျိုးသမီးထုတွေကငိုရဲဟိုကဒီစစ်ကြောက်ပြေးလာတဲ့အချိန်မှာအိန္ဒိယချမ်းဖတ်မှုကကျမတို့ကဘယ်နေရာမှာဆိုအိန္ဒိယချမ်းဖတ်မှုဖြစ်တယ်။အိန္ဒိယချမ်းဖတ်မှုအနေရဒီတော့မရွေးဘူးရ။ဒီမှာလည်းတရားမဝင်ပုံစံနဲ့နေရတဲ့ခါတွေမှာလည်းပိုပြီးခံရတယ်။နောက်ပြီးတော့နေရာဒေသအစင်းဖြစ်တယ်။အမျိုးသမီးထုတော်များများကငကိုကလေးကကိုယ့်ရဲ့ကိုယ့်ရောင်မှာဖြစ်နေတောင်မှအိမ်တွင်းကြမ်းဖက်မှုတွေခံနေရတောင်ကျမတို့အမျိုးသမီးတွေကမပြောရဲဘူး။အဲ့လိုမျိုးပုံစံဖြစ်နေတော့ဒီအချိန်မှာကျမတို့ကူကီအမျိုးသမီးဖက်ကနေမှဒီလိုမျိုးခက်ခဲဒုက္ခတွေရောက်နေတဲ့အမျိုးသမီးတွေကိုကူညီနေတဲ့အလုပ်တွေလုပ်နေတယ်ဆိုတဲ့ဟာကိုလည်းသူတို့တွေကိုကျမတို့ပြောပြတယ်ပြီးလို့ရှင်ဒီ16ရက်ပါလှူရှားမှုရဲ့အကြောင်းတို့တစ်ဖြစ်နိုမာ25ရက်နေ့ဆိုလို့ရှင်တကဘာလုံးတနိုင်ငံလုံးဝအကျင်းပတယ်ဒါအမျိုးသမီးတွေပေါ်နဲ့မင်းကလေးငယ်များပေါ်ကြံဖတ်မှုတွေပပျောက်ရေးနေဖြစ်တယ်ဆိုတော့ကိစ္စတွေကိုပိုတိသွားဖို့ပေါ့ကျမတို့ဒီအကြံဖတ်မှုခံရတယ်ဆိုလို့ရှင်ပြေငုံနှုတ်ပိတ်မနေရအောင်ဒုက္ခတွေနေနဲ့ဒီဖက်မှာထွက်ပြေးလာတယ်ဆိုပေမဲ့လည်းစိတ်တက်မကြဖို့စိတ်အားမငယ်ဖို့နောက်ပြီးတော့ကိုခံရတယ်ဆိုရင်ပြေငုံနှုတ်ပိတ်မနေပါနဲ့ကျမတို့ဆက်တွေ့ပါဆိုမှအဓိကတော့အဲ့ဒီဟာတော့ကျွန်တော်တို့တော့ပြောပြတာပေါ့နော်။ကြံတဲ့ဒီဘယ်လိုပြောမလဲတရားမျှတမှုတွေရဖို့ပါဖို့ညာဖို့ကတော့ဒီအချိန်မှာကျွန်တော်တို့စဉ်းလဲမစဉ်းစားမျှော်လဲမမျှော်တော့ဘူးဒီအချိန်မှာလုံးဝမဖြစ်နိုင်ဘူးဆိုတော့ဒီမျိုးသမီးတွေကိုတော့ကျွန်တော်တို့ကကူညီပြီးမှဖိမရမယ်နိုင်တဲ့ဖက်ကနေကျွန်တော်တို့မျိုးသမီးဒီမျိုးသမီးဖက်ကကူညီပေးနေတာပေါ့နော်
။အလားတူကချင်းပြည်နယ်ဘက်မှာလည်းဆရာနာသိမ်းမှုနောက်ပိုင်းလက်နက်ကန်ပြိပက္ခတွေနဲ့လုံခြုံရေးစွန့်ရရတဲ့အခြေအနေတွေရှိနေတဲ့ကြားမှာကိုပဲအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုတော့ဒီနှစ်မှလည်းဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ကချင်အမျိုးသမီးအစည်းအရုံးပြောခွင့်ရမိုးနေလီကပြောပါတယ်
။ကျမတို့ဒီစစ်အာဏာမသိမ်းခင်အရှိတ်ပိုင်းမှာပြီးလို့ရှိရင်ဒီကိုဗစ်တွေမဖြစ်ခင်မှာပေါ့လေနော်။ဆိုလို့ရှိရင်ကျမတို့ကချင်ဒေသမှာဒီ16ရက်တာကမ်ပိန်းစီပေါ့ကျမတို့ဒီဖေးကျူးအဖြူလေးတွေဖေးကျူးဖြူကမ်ပိန်းဆိုတော့ကျမတို့လုပ်တာတွေရှိပါတယ်။ဒီဖေးကျူးဖြူဆိုတော့နိုင်ငံတကာနိုင်ငံပေါင်းများစွာမှာလုပ်တဲ့လှုပ်ရှားမှုတစ်ရက်ပေါ့လေနော်အလုံးအတူတကွတက်ညီလက်ညီနဲ့လုပ်တဲ့ကမ်ပိန်းတစ်ခုဖြစ်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီဖေးကျူးဖြူတက်ဆင်ခြင်းအဖြစ်ဒီလိုမျိုးမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ဖို့အတွက်ကိုကိုတိုင်ပါဝင်ပြီးတော့လှုပ်ဆောင်မယ်ကိုကိုနိုင်လဲဒီအကြမ်းဖက်မှုတွေကိုပပျောက်အောင်တာမကအကြမ်းဖက်မှုမလုပ်ဘူးဆိုတဲ့ဂတိကဝတ်ပေါ့လေနော်ဒါတွေကိုကျမတို့ဒီလှုပ်ဆောင်တဲ့ဒီတင်ငယ်ကတခုအနေနဲ့လှုပ်ဆောင်နေတစ်ဖက်မှာလည်းကျမတို့ကဒီ အမြင်ဖွင့်တင်တန်းနေပေါ့နော်လှုပ်ဆောင်နေပြီးလို့ရှိရင်လက်ကမ်းစာဆောင်တွေဝေမျှတယ်အထူးသဖြင့်ကျမတို့ကဒီဒီကချင်လူမြောက်နေမြေမှာကျမတို့လှုပ်ရှားတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီအမျိုးသမီးတွေပေါ့ပို့ပြီးတော့ဒီအကြံဖက်မှုပပအောင်လှုပ်ဆောင်လာဖို့အတွက်ရေဒီ move policy တွေချမှတ်လာဖို့အတွက်ဘက်ပေါင်းစုံကနေကျမတို့လှုပ်ဆောင်တာတွေရှိပါတယ်ဒီနောက်ပိုင်းမှာတော့ဒီလုံခြုံရေးအရာရောသွားလာဖို့အတွက်အခက်အခဲတွေအတားအဆီးတွေအများကြီးကြောင့်ကျမတို့ကဒီလောက်ထိကြည်ကြည်ပြင်းပြင်းမလုပ်နိုင်တဲ့အခြေအနေပေါ့လေနော်ဒီ statement တွေပြီးလို့ရှိရင်အချင်းချင်းဒါတည်င်းဖလေတာဒီလောက်ပဲကျမတို့ကလုပ်နိုင်တာတွေရှိပါတယ်ခု
ဆရာနာသိမှုနောက်ပိုင်းနိုင်ငံရေးဖိနှိပ်မှုတွေလက်နက်ကင်ပြိပက္ခတွေကြောင့်ပြည်တွင်းမှာနေရစွန့်ခွာထွက်ပြေးနေကြတဲ့သူတွေပြည်ပနိုင်ငံတွေကိုထွက်ပြေးနေရတဲ့သူတွေမြန်မာနိုင်ငံအနှံ့သိမ်းတဲ့ခြေရှိနေတဲ့အထက်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအများအပြားပါဝင်ပြီးတော့စစ်ဘေးဒုက္ခတွေနဲ့အတူလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုအမျိုးသမီးတွေပိုပြီးကြုံတွေ့လာနေရတယ်လို့လည်းဒီမျိုးသမီးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်။ဘယ်လိုအကြမ်းဖက်မှုပုံစံမျိုးတွေကိုအဓိကကြုံတွေ့ကြရပြီးတော့ဓာတ်ရုပ်ရက်တံမှုတွေဘလောက်တိအရေးကြီးနေပါလဲ။တရားမျှတမှုနဲ့တာဝန်ခံမှုရှိဖို့ပြည်ထောင်ကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေအဆုံးသတ်ဖို့ဆိုတဲ့ဆောင်ပုံနဲ့16ရက်တာလှုပ်ရှားမှုဒီလိုအချိန်မှာဘာကြောင့်ပိုပြီးတော့အရေးကြီးနေတယ်လဲဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ပြောရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ချစ်မခင်ကြီးပြုပါရှင
်အခုတကဆက်ပြီးတော့နားဆင်ရမှာကတော့တူတဆုံနဲ့အမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်ဆရာဝန်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုစလုံးအတွက် Virginia Commonwealth တက္ကသိုလ်မှာပညာသင်ကြားနေတဲ့မတ်ယူပါအောင်မျိုးအကြောင်းကိုကိုအောင်တင်ပြထားပါတယ်
ပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထက်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါဟိုဟာပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်အဲ့ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်ပြီးတော့အဲ့ဒီ undergraduate လေးနှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်း line နဲ့ PhD ဘက်က research scientist line ပေါင်းထားတဲ့ရှစ်နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခုရှစ်နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပီးပီးချင်းက specialty ကျောင်းပီးမှာ specialty ရွေးတာပေါ့เนาะကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါလေအဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစေယုံတွေကိုအဲ့ apply လုပ်တာပေါ့เนาะအဲ့ဒီ residency position ရအောင်လို့ပေါ့เนาะ residency ကဗမာလိုဆိုရင် house ဗမာစေကျောင်းနဲ့equivalent ဆိုရင် house center ပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာဆေးလေးတောက်တဲ့အချိန်ကြရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နီးလန်းအသစ်တွေရှာဖွေတဲ့အတွက်သူတည်တနာလုပ်ပါတယ
် American ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောင်းထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတင်စုအပြည့်ပေးပါတယ
်ယူပါဒီကျောင်းမှာ undergraduate တက်တုန်းက scholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ၄နှစ်အတွင်းမှာတော်တော်စူးစမ်းယူပြီးတော့ဆေးကျောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့ဆေးကျောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပါကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးရပါဘောเนาะ၈နှစ်စလုံးအကုန်လုံးအဲ့ဒီ2အဲ့ဒီ C အဲ့ဒီကျောင်းလာခါတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပါကိုနှစ်တိုင်းနှစ်တိုင်း stipend ပေးတာဗောနော်နေစီစားစီပေါ့ stipend ကအ
လုံးမလောက်ရ
အောင်အလုံးတနစ်ကို3,000ဆိုရင်၈နှစ်ဆိုရင်2,400ဒါပေမဲ့အဲ့ဒါကစားစီနေစီပဲရှိသေးတယ်ကျွာ tuition အဲ့ဒီကျောင်းစီမပါသေးဘူးပေါ့နော်အလုံးပေါင်း5,000လောက် estimate 5,000လောက်ပေါ့နော
်ပညာတော်သင်စုရဖို့ဆိုရင်ကျောင်းစာတစ်ခုတည်းမဟုတ်ပဲဖက်ဖက်ကပြင်ဆင်ဖို့လဲလိုတာပါ
ပညာတော်တင်စုနဲ့ပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့အเจ้าကြီးကသူတို့ကဘလို့
ရွေးချယ်တာလဲဆိုတာမပြောပေမဲ့ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်အကူပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်နဲ့ပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စည်းကမ်းစည်းရုံးအတွေ့အကြုံသူတေသနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရဟိတလုပ်ငန်းကြီးပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့ချိန်ကြရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပုံပြရပါတော့
။ဘက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါရယ်
။ research နဲ့ပတ်သက်ပြီးတော့အာယူပါက undergraduate အဲ့ဒီ link နဲ့တက်တုံးကဒုတိယနှစ်ကနေစပြီးတော့စတုတ္ထနှစ်ပေါ့နော်။အဲ့ဒီအဲ့ဒီနှစ်လောက်အတွက်အဲ့ဒီ degree ဒီကျောင်းမှာပဲ neuroscience research လုပ်ခဲ့ပါတယ်။အဲ့ဒီအတွေ့အကြုံရှိရပေါ့နော်။ပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်နော်။အမ်ပရဟိတနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်တပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။စီချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြည်ရင်လည်းကိုယ့်ဘက်ကနေစိတ်ဝင်စားလာတာပေါ့အဖိုးကစေကန်းသွားရင်လိုက်သွားတာဒီတိုင်းဟိုကြည်ဒီကြည်အဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့ချိန်ကျရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော်
ကျောင်းမပြီးခင်ကတည်းကကိုယ့်ရဲ့သူတေသနာလှုပ်ထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလည်းသူကအခုလိုပြောပါတယ
်ဟုတ် research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းနှစ်တိုင်းဆိုယူပါတို့ conference တွေ ware တာပြတာပေါ့เนาะအဲ့တော့ဒီနှစ်က San Francisco မှာ conference ကိုတာပြပါတယ်ဟိုဟာ San Francisco မှာယူပါလုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လဲဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလဲကိုယ့်ရဲ့ဘာ research လုပ်နေတာလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလဲယူပါကပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအဆုံနဲ့ပတ်သက်ပြီးတော့စိတ်လေးတောက်ရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘလို့ဟိုကုတာနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ပိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချားမှာပညာထွက်တင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်
။ကျောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလို့လို့ရတာလဲဆိုတော့တက်နိုင်သလောက်အင်္ဂလိပ်စာကိုစောစောစီးစီးသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီ America လာပြီးကြောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
အခုတခါဆက်ပြီးတော့နားဆင်ရမှာကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာ probiotic တွေအကြောင်းကိုဒေါက်ခင်မျိုးသက်တင်ဆက်ထားပါတယ
် probiotic ဆိုတာဘာပါလဲသူ့ကိုဘယ်သူကရှာဖွေတွေ့ခဲ့တယ်သူ့ကိုစားသွင်းဘာအကျိုးရှိတယ်ဆိုးကျိုးတွေရောရှိနိုင်သလားဆိုတာတွေကိုဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးမှာပေါ့
ဖြစ်လာတော့2010ခုနှစ်လွန်လောက်မှာ probiotic ဆိုတဲ့နာမည်ကိုသုံးခဲ့တယ်။သို့တော့ probiotic ကိုစပြီးတော့တွေ့တာ1990 ငါးနှစ်လောက်တည်းကတွေ့ခဲ့တာဘူဂေးရီးယားပညာရှင်ဒီကနေစတော့တွေ့တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူ့နာမည်ကတော့ Stepan Grigoriev ဆိုတဲ့လူပဲသူကဘူဂေးရီးယားသမားတော်ကြီးလည်းဖြစ်တယ် Microbiologist လည်းဖြစ်တာပေါ့ Probiotic Bacteria တွေဟာအကျိုးပြုတယ်ဆိုတော့သူကစတင်တော့ခွဲခြားဖော်ထုတ်လိုက်တယ်သူတွေ့တဲ့ဟာကိုနောက်ပိုင်းမှာလူတွေပိုသိထင်ရှားလာတာတော့ရုရှားတော့ပဲဆုရတဲ့ပညာရှင်အဲဒီမက်ရှနီကော့ဖ်ဆိုတဲ့ကပို့ခေါ်ထုတ်လာတယ်လို့ကျွန်တော်ပြောလို့ရတယ်သူခေါ်ထုတ်လာတဲ့အတွက်ဒီအကြောင်းတွေကိုလူတွေပိုတော့နားလည်တဲ့သဘောပေါက်လာတယ်သူခေါ်ထုတ်လာအဓိကတော့ဒုက္ခလို့ခေါ်တဲ့ဒိန်းချင်တွေစားတုံးတဲ့အခါမှာလူတွေကကျန်းမာရေးအမှန်တန်ကောင်းလာတယ်ဆိုတာတွေ့ရတယ်ဒီဘူဂေးရီးယားနဲ့ရုရှားတဲ့လူမျိုးတွေကအဲ့ဒါရှိတယ်ကျမ်းပါတယ်ဆိုတာအဲ့ဒီဒင်ဂျင်လို့ကျွန်တော်ပုံမှာခေါ်တယ်ဟိုသူတို့ကလည်း fermented milk ပေါ့နွားနို့ကိုအချင်းဖောက်ထားတယ်အဲ့ဒီဟာကိုသူတို့ကစားကြတယ်သူတို့ဒီမှာအစားတော့ကဒီ note တစ်မျိုးပဲအဓိကထားစားတယ်အဲ့မှာဒင်ဂျင်တွေဒီဒင်ဂျင်တွေပေါ့ cheese တွေပေါ့ဒါစားတယ်အဲ့ဒီလူတွေကပုံကအသက်ရှိတယ်ဆိုတော့ယုံကြည်လာတဲ့အတွက်ဒီ probiotic ကိုနောက်ပိုင်းမှာအလေးပိုထားလာကြတယ်ဒါကိုသိလာတဲ့ဆေးဥပဒေသနာပညာရှင်တွေက probiotic ဆိုတော့ဆေးကိုထုတ်ပြောင်းလာကြတယ်။အဲ့ဒီဟာခေတ်ဆန်းလာတာ20ကျော်လောက်ပဲရှိပါသေးတယ်
။ probiotic ဆိုတာအသက်ရှင်သန်နေတဲ့ bacteria တို့ virus တို့လို microorganism အနုဇီဝရုပ်ကလေးတွေဖြစ်ပြီးတင့်တော်တဲ့ပမာဏရှိနေသူတို့မိခိုးနေတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးကိုအကျိုးပြုတယ်လို့2024မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကအတိတ်ပဲဖွင့်ဆိုထားပါတယ
်။ probiotic ဆိုတာအသက်ရှင်နေတဲ့ bacteria live bacteria တွေအဲ့တော့လူတွေကိုချွေးလိုက်တော့လူတွေကကျန်းမာရေးကိုတက်လာတယ်။အဲ့ဒီကျန်းမာရေးတိုးတက်လာတဲ့ bacteria တွေကိုထုတ်ပြီးတော့ဆေးလုံးအနေနဲ့ရောင်းချတာ probiotic ဆိုတော့အမျိုးစုံဖြစ်လာတယ်။ probiotic အလုံး100လောက်ကိုဒေါ်လာ20နဲ့လည်းရောင်းတယ်ဒေါ်လာ400လောက်ထိကိုရောင်းကြတယ်မျိုးစားဝတ်တည်တော့အဲ့တော့မျိုးစားဝတ်တည်တယ်ဆို probiotic bacteria တွေကိုသူတို့ပြည်စနာလို့တော့ခွဲထုတ်တော့အကောင်းဆုံး bacteria တွေကိုစုလိုက်ပြီးတော့ billion of bacteria ပေါ့ဒီပေါ်မှာဒီမှာစားသုံးနေတဲ့ bacteria ပေါ့လေတချို့ဆေးဆိုင်မှာဝယ်လို့ရတဲ့ bacteria အဲ့ probiotic ကဘယ်လောက်ပါလဲဆိုရင် bacteria ပေါ့နော် 100 billion ဆောက်ပါတယ်လို့ပြောတာပါတယ်ဟောသာမန်အဖြစ် 80 billion ဆောက်တဲ့ရှိပါတယ်
probiotic ကိုစားသုံးတာဟာကျန်းမာရေးအတွက်ဘာအကျိုးရှိစေပါသလဲ
ကောင်းကျိုးလေးပြောရတော့ကျွန်တော်တို့ကိုမာတွေပြောနေ gastric ပေါ့အစာအိမ်ရောဂါဒါကိုသက်သာစေတော့အမှန်ပဲအဲ့ဒီမှာ balance လို့ဖြစ်ပါလေ bacteria တွေ balance ဖြစ်တော့ပိုင်းနာတွေကိုသက်သာအောင်သူလုပ်ပေးတဲ့ bacteria တွေပါဝင်အတွက်ဒါကလက်တွေ့ခံစားရတယ်လို့ဆိုပါတယ်ကိုခံအားကောင်းလာတဲ့အတွက်လည်းတော်တော်ကံနဲ့အေးအေးမိတာချောင်းဆိုးတာတွေမရှိတော့ဘူးလို့ဆိုကြတယ်တခြားယောဂါတွေကတော့အမျိုးစုံပေါ့ဗျာပျောက်တယ်ဘာညာလို့ပြောပေမဲ့တကယ်တကယ်တော့သူကဒီယောဂါတွေပျောက်တယ်မပျောက်တာကိုလက်တွေ့မဆန်းတနိုင်ဘူးဆေးတွေကိုလည်းအဲ့ဒီလက်တွေ့မဆန်းတနိုင်မယ်နဲ့တားတဲ့အတွက်အမေရိကန်လိုမျိုးနိုင်ငံကဆိုရင်ဒီကြောညာတာကိုမှားရွေးစွာကြောညာရင်တော့သူတို့တန်ဝင်ရိုက်တယ်လေ Novel Netflix ကဆိုသူတို့အဲ့လိုမျိုးကြောညာတဲ့အတွက်ဒေါ်လာ20 million ကျော်တန်တက်တာကိုလည်းတွေ့ရတယ်အဲ့တော့ဆေးတွေကိုကျွန်တော်ဒီမှာတော့အပါကောင်းလည်းညာကောင်းလည်းကြိုက်တယ်လို့ပြောလို့ရပြီပဲနိုင်ငံတော်တော်များများမှာတော့ regulation တွေရှိတယ်မသေးကြဘူး approve မလုပ်ထားဘူးလူတွေကလက်မခံတာလို့ဆိုရင်ကြော်ညာခွင့်မရှိဘူးကိုပြောချင်တာပြောလို့မရဘူ
း probiotic အတွက်ဓာတုဗေဒသဘောအရသူကဘလို့အလုပ်လုပ်တာပါလဲလူအတွက်ဆိုးကျိုးရောဖြစ်စေနိုင်ပါသလား
ဘက်တီးရီးယားတွေတဲမှာလည်းအကောင်းဘက်တီးရီးယားရှိတယ်လို့အဆိုးဘက်တီးရီးယားတွေလည်းရှိပါတယ်အဆိုးဘက်တီးရီးယားဘိုက်ထဲမှာဆိုရင်အတူတူအသက်ကြီးလာတဲ့ကြားလာရင်အဲ့ဒီတချို့ဘက်တီးရီးယားတွေကဘိုက်ထဲမှာနေပြီးတော့လူတွေရဲ့အစာခြေတဲ့ဓာတ်ကြောင်းတွေကိုဖြိုဖျက်သွားလိုက်တယ်လို့ဖြစ်နေတယ်အဲ့တော့အစာမခြေဘူးပေါ့ auto intoxication ဆိုတော့ဥမကြီးမှာဒုက္ခတွေဖြစ်တယ်ဆိုတာတွေ့ရတယ်ဘိုက်ထဲမှာအစာဟောင်းနေအများကြီးကျန်တော့တဖြည်းတဖြည်းနဲ့အဲ့ဒီမကောင်းတဲ့ဘက်တီးရီးယားတွေပေါက်ခွာလာတယ်အဲ့ဒီပေါက်ခွာလာတဲ့အခါမှာသူတို့ကကျွန်တော်ဓာတုပိဒါအနေနဲ့ပြောရရင်ဖီနောလို့အင်ဒောလို့အမိုနီယာလို့အဲ့ဒါလေးပတ်လာတယ်။အဲ့ပရိုတင်းတွေကိုအစာမခြေတော့ဘူး။အဲ့အစာခြေလိုက်လည်းသူကမကောင်းတဲ့ဟာတွေဖြစ်သွားတော့ပရိုတင်းကိုကျွန်တော်တို့အစာမှားပြီးတော့ခြေလိုက်ရင်ဒီကောင်လေးကအမလောကပျက်စီးပုတ်သွိုးတဲ့အရာတွေဖြစ်လာတယ်။ခုနကကျွန်တော်ပြောတဲ့ Nobel Solution Version Nikoff ကတော့ဒါကတော့အကောင်းဆုံးက Milk Fermentation ဘာလို့အချင်းဖောက်ထားတဲ့ဟာလဲ။အကောင်းဆုံးဆိုတော့ ပြောပါတယ်သူကအဲ့တော့လေးလာတော့ဒင်းဂျင်လိုမျိုးဆက်ပြီးတော့သူကပေးလိုက်အများကြီးတက်တာပါတယ်ဒါကြောင့်ဒီဇွန်လောက်တဲ့ probiotic ကိုစားသုံးလိုက်ရင်တဖြည်းဖြည်းနဲ့ဒီ bacteria တွေကအစာအိမ်ထဲမှာတောက်သွားမယ်အဲ့ဒီအစာအိမ်ထဲမှာသူကတဖြည်းပေါက်ခွာလာနောက်ထပ်ပေါက်ခွာလာပေါ့ပေါက်ခွာလာတော့အမှန်ကောင်းလာတဲ့အခြေအနေဖြစ်လာတယ်ဒါကြောင့်ဒီနောက်ပိုင်းမှာလူတွေရဲ့ bite ထဲမှာ bulgarian basilia ဆိုဘူဂီးရီးယားကလာတဲ့ bacteria တွေအများကြီးရောက်လာပြီဆိုရင်တော့အဆင်ပြေတယ်ဆိုတော့ပြင်သစ်ကပြောလာတာရှိပါတယ်ဒီ bacteria တွေထည့်ပေးတဲ့ဟာမှာအကောင်းကြီးပဲလို့မြင်လို့တော့မရဘူးပေါ့အဆိုးတွေလည်းနည်းနည်းတော့ရှိပါတယ်အလို့ရှိကလေးတွေနိုးဂျိုတက်ကျွေးနေတဲ့ကလေးတွေမှာဒုက္ခရောက်တာရှိတယ်တချို့ကိုခန့်အားအရန်နေတဲ့လူကြတော့လည်းအဆင်မပြေတာတွေ့ရတယ် bacteria တွေမှာဆိုးတာ E. coli bacteria တွေနဲ့ပါတယ်E. coli bacteria တွေဒီ strain တွေကိုပိုက်ထုတ်ဝင်သွားရင်လည်းကျွန်တော်တော်တော်ကိုခြေဖြတ်လို့မရဘူးဒါပေမဲ့အဲ့ဒီ bio flow လို့မျိုးအားတော့ခြေဖြတ်နိုင်တယ်ဆိုတော့သူပြည်သနာကိုစတင်တွေ့တာပေါ့လေဒါကိုဆက်ပြီးတော့လေ့လာနေကြတယ်သို့တော်လည်းအထူးသဖြင့်တက်ရှိ bacteria ကိုကျွန်တော်ထည့်ပေးတယ်ဆိုတော့အကုန်လုံးကတော့ကြောက်နေတာပေါ့တရိษံနဲ့စမ်းလို့လည်းကျွန်တော်တို့မရဘူးလေတရိษံနဲ့စမ်းရင်လူတွေရဲ့အစာခြေတဲ့ပုံစံနဲ့တရိษံအစာခြေတဲ့ပုံစံတော်တော်လေးကိုကွာနာတွေ့ရတယ်။ဒါကြောင့်ဒီဟာကိုသူတည်သနာများစွာပြုလုပ်ရအောင်
။ဒေါက်တာခင်မောင်ညိုပါ probiotic အတွက်သူတည်သနာတွေကတော့လုံနေစေဖြစ်ပေမယ့်အခုချိန်ထိတော့ဗျာဆေးတွေလိုပဲလက်တွေအသုံးတက်လို့သုံးနေကြတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။ရက်တဘောတင်းတင်းဆုံးမြန်မြန
်။ဒေါကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ VOA ကိုစာရေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email လေးစာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံမှာအရသာပြည်သူတွေအပေါ်အာဏာသိမ်းစစ်ကောင်စီကအကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူရာရက်စ်ထံကိုဒီဇင်ဘာလ1ရက်နေ့ရက်စွဲနဲ့အစီရင်ခံစာတစ်စောင်ပေးပို့ခဲ့ပြီးစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာသကိုင်းတိုင်းနဲ့ကချင်ပြည်နယ်မှာ2022ခုနှစ်ဇူလိုင်လကနေအောက်တိုဘာလအတွင်းစစ်ကောင်စီကလေကြောင်းကနေအရသာပြည်သူတွေအပေါ်တိုက်ခိုက်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကို Reigns of Terror အကြမ်းဖက်မှုရွာသွန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာကိုအခြေခံပြီးတန်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ထံကိုအစီရင်ခံခဲ့တာဖြစ်ပါတယ်။တန်အမတ်ကြီးဦးကျော်မိုးထွန်းရဲ့အစီရင်ခံစာထဲမှာအာဏာသိမ်းစစ်ကောင်စီကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေလက်နက်တင်ပို့မှုပိတ်ပင်ရေးချမှတ်ဖို့အပါအဝင်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့နဲ့အာဆီယံရဲ့အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနေဆက်ဖြတ်ကျော်ပေးဖို့နိုင်ရေးကိုထောက်ခံကူညီဖို့စတာတွေအပါအဝင်ကုလသမဂ္ဂကလှုပ်ဆောင်ပေးဖို့အချက်9ချက်ကိုတာမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ထံတင်ပြထားပါတယ်။ဒီအစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံတဘာပဋိဌာန်ကိုလည်းပေးပို့ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူး။ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အထူးစိုးရိမ်ရတဲ့နိုင်ငံရဲ့အမြင့်ဆင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြံတွေကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံလည်းထိတ်ဆုံးကနေပါဝင်နေပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကနေလူအများအပြားကိုတည်ရန်ပေးလိုက်တဲ့အပေါ်ကုလသမဂ္ဂကတောက်ကြံတွေတုံကပြစ်တင်ချုံချလိုက်ပါတယ်။မြန်မာနိုင်ငံမှာဒီသတင်းပတ်တွင်စစ်ကောင်စီတရားရုံးကနေတကားပိတ်ပြီးလူပေါင်း130ကျော်တည်ရန်ချလိုက်တဲ့အပေါ်မှာတုံ့လုံးမိကြောင်းကုလသမဂ္ဂလူအခွင့်အရေးမှာမင်းကြီးကပြောဆိုထားပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘယ်ထေယပ်တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့စနေနေ့မနေ့ခင်း VOA အစီအစဉ်တွေကိုလိုင်းလိုမီတာ3049 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.